မြန်မာနိုင်ငံကနိုင်ငံရေးအကြက်တဲတွေကိုဖြည့်ရှင်းနိုင်ဖို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ယာဒူးကဆင်းပေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကတိုက်တွန်းလိုက်ပါတယ်ဆေးအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေတွေဒီထက်ပိုဆိုးမလာအောင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပါဝိုင်းဝန်းကြိုးပမ်းကြဖို့ကိုလည်းအထူးကိုယ်စားလှယ်ဘာဂနာအပြင်လူအခွင့်ရေးအထူးကိုယ်စားလှယ်ထွန်အမ်ဒရူးနဲ့မြန်မာသမ္မတကြီးဦးကျော်မိုးထွန်းကလည်းတိုက်တွန်းခဲ့ကြတာပါအပြည့်စုံကိုတော့ကိုစော်မိုးကျော်စူးစီးတင်ပြထားပါတယ်ဗျာ
စစ်တပ်ကအာဏာသိမ်းခဲ့တာ၈လကျော်ကာလအတွင်းကလေးတွေအပါအဝင်လူပေါင်း1100ကျော်သေဆုံးခဲ့ရတဲ့နောက်ဆက်တွဲအကြက်အတဲတွေဟာပုံမှုဆိုးဝါးလာနေတာကိုသာတွေ့မြင်နေရကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကတာဝန်ကအနားမယူခင်ကုလသမဂ္ဂမှာနောက်ဆုံးအစီရင်ခံတင်ပြရမှာသတိပေးလိုက်ပါတယ်အခြေအနေတွေတိတက်ဆိုးမလာဖို့ဆိုရင်အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ယာဒူးကဆင်ပေးတင်တယ်လို့လဲကုလသမဂ္ဂအထွေထွေညီလာခံရဲ့လူအခွင့်ရေးကိစ္စတွေကိုကန့်တွယ်ရတဲ့တတိယကော်မတီမှာတောက်ကြနေကအစီရင်ခံရမှာတိုက်တွန်းလိုက်ပါတယ်
If Senior General Ming Aung Hlaing truly cares about his country's future, he must step down.
ဘိုးချုပ်မူကြီးမင်းအောင်လှိုင်အနေနဲ့တိုင်းပြည်ရဲ့အနာဂတ်ကိုအမှန်တကယ်အလေးထားတယ်ဆိုရင်ယာရုကနေဆင်ပေးပြီးပြည်သူလူထုဆန္ဒနဲ့အညီတင်မြှောက်ထားတဲ့အယက်သားအစိုးရကိုတက်မတော်ကနေအာဏာလွှဲပေးလိုက်ပါမြန်မာနိုင်ငံကကလေးတွေလူငယ်တွေရဲ့အနာဂတ်ကိုဖျက်ဆီးခံနေရတဲ့အပေါ်မှာစိတ်မချမ်းမသာဖြစ်နေကြတဲ့တက်မတော်သားတွေရှိမယ်လို့လည်းကျွန်မယုံကြည်ပါတယ
်မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကြက်အတဲတွေကိုဆွေးနွေးဖြေရှင်းဖို့လိုအပ်ပေမဲ့လက်တလုံးမှာစစ်အာဏာပိုင်တွေကစစ်ဆက်ဖြေရှင်းလို့ဘုံမရဘူးလို့လည်းပြောပါတယ်မြန်မာနိုင်ငံမှာကြုံနေရတဲ့အကြက်အတဲတွေကိုကျော်လှပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ကုလသမဂ္ဂအပေါင်းအဝင်နိုင်ငံတကာအသိုင်းအဝိုင်းကဆက်လက်ဖိအားပေးဖို့အရေးကြီးတယ်လို့လည်းပြောဆိုပါတယ်
In unison to pressure, support, and facilitate concrete steps.
မြန်မာနိုင်ငံပြန်လည်တည်မြဲရေးနဲ့မြန်မာနိုင်ငံရဲ့ပြည်ထောင်စုတွေကိုဖြည့်ဆည်းနိုင်မဲ့နည်းလမ်းတွေရရှိဖို့အတွက်တိကျခိုင်မာတဲ့လှုပ်ဆောင်မှုတွေအတွက်ဖိအားပေးတာတွေ၊ကူညီဆောင်ရွက်ပေးတာတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ညီညီညွတ်ညွတ်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကဆက်ပြီးဖြစ်ပေါ်နေဦးမှာပါ
အထွေထွေညီလာခံတတိယကော်မတီမှာမြန်မာပြည်ကအခြေအနေတွေနဲ့ပတ်သက်လို့တင်ပြခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကလည်းအထူးကိုယ်စားလှယ်တိုက်တွန်းချက်ကိုအားပေးထောက်ခံတင်ပြခဲ့ပါတယ်
။ On early morning of 1st February, the senior military officers came to democratically elected President Uw Myint.
မိုးကစီနီလည်းရရွေးကောက်တင်မြှောက်ထားတဲ့သမ္မတကြီးဦးဝင်းမြင့်ထံဖေဖော်ဝါရီလ1ရက်နေ့မနေ့စောရင်းမှာပဲရောက်လာပြီးတော့ယာယီကနေနှုတ်ထွက်ဖို့ချင်းချောက်ပြောဆိုပါတယ်။သမ္မတဦးဝင်းမြင့်အနေနဲ့သူ့တက်ကိုသာစွန့်ရင်စွန့်မယ်သူတို့ရဲ့ချင်းချောက်တောင်းဆိုမှုကိုလိုက်နာမှာမဟုတ်ဘူးဆိုပြီးတုတ်ပြန်ပါတယ်ဒါပေမဲ့လည်းနိုင်ငံတော်ပေါ်တိစ္ဆာဖောက်မှုကြီးကိုကျူးလွန်ပြီးစစ်တပ်ကအာဏာသိမ်းယူပါတယ်အဲ့ဒီအချိန်ကဆက်လို့ကျွန်တော်တို့တိုင်းပြည်လည်းတစားတဲ့တစားအခြေအနေဆိုးလာပြီးရုံရုံပျက်စီးလာတာဖြစ်ပါတယ
်မြန်မာပြည်မှာစစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုတွေကြောင့်မလွဲမရှောင်သာပြည်သူတွေအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်တိုက်ခိုက်နေရကြောင်းကုလသမဂ္ဂအပေါင်းအဝင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့လိုအပ်ကြောင်းတွေကိုလည်းဦးကျော်မိုးထွန်းကပြောဆိုခဲ့ပါတယ်။အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာမြန်မာကိုယ်စားလှယ်ဦးကျော်မိုးထွန်းတို့နဲ့အတူထอมအင်ဒရူးကလည်းပြောဆိုခဲ့ပါတယ်။တတိယကော်မတီမှာအစီရင်ခံခဲ့တဲ့လူအခွင့်ရေးကိုယ်စားလှယ်ထอมအင်ဒရူးကလည်းနိုင်ငံတကာရဲ့အခမ်းကဏ္ဍကိုအလေးထားပြောသွားခဲ့ပါတယ်။အထူးသဖြင့်အာဏာသိမ်းစစ်ကောင်စီကိုလက်မခံဖို့တန်ခတ်ရေးယူရာတွေလုပ်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်အောင်တွန်းအားပေးဖို့တိုက်တွန်းသွားပါတယ်
။ We can start by understanding that the junta depends on the international community to help it meet three fundamental needs: money, weapons, and legitimacy.
မြန်မာစစ်အာဏာရှင်တွေဟာသူတို့ရဲ့အခြေခံကျတဲ့လိုအပ်ချက်တွေဖြစ်တဲ့ငွေလက်နက်နဲ့တရားဝင်မှုဆိုတာတွေအတွက်နိုင်ငံတကာအသိုင်းအဝိုင်းကိုမှီကိုအားထားနေရတယ်ဆိုတဲ့အချက်ကိုကျွန်တော်တို့နားလည်သဘောပေါက်လာတဲ့နောက်အဲ့ဒီနေရာကနေစတင်လှုပ်ဆောင်နိုင်ပါတယ်ဒီအချက်၃ချက်ကိုပြစ်မှတ်ထားပြီးကျွန်တော်တို့လှုပ်ဆောင်နိုင်ပါတယ်တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေကိုတိုးချဲ့ပေးသွားနိုင်ပါတယ်ဒီလိုနည်းလမ်းဟာမြန်မာပြည်သူတွေကိုကူညီလှုပ်ဆောင်ပေးဖို့အကောင်းဆုံးနိလန်းတွေဖြစ်ပါတယ်
။အာဆီယံရဲ့ဆုံးဖြတ်ချက်ဟာအာဏာသိမ်းစစ်ကောင်စီကိုအထိနာစေခဲ့ကြောင်း မြန်မာနိုင်ငံကိုလက်နက်မရောင်းဖို့ကိုလုံခြုံရေးကောင်စီကမလုံနိုင်ရင်တောင်းအဖွဲ့ဝင်နိုင်ငံတိုင်းကဝိုင်းဝန်းလှုံ့ဆော်ကြဖို့လိုအပ်ကြောင်းမြန်မာနိုင်ငံကိုစီးပွားရေးရပိတ်ဆို့ရေးယူတဲ့နေရာမှာစွန့်အင်ကန္တာကိုအဓိကထားလှုံ့ဆော်ဖို့လိုကြောင်းတွေကိုသောမတ်အင်ဒရူးကပြောဆိုခဲ့ပါတယ်ကုလသမဂ္ဂအတင်းအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်မကြာခင်တာဝန်ကအနားယူတော့မဲ့ခရစ်စတင်းဘာဂနာရဲ့တင်ပြချက်တွေကိုတော့အာဆီယံနဲ့ဒေသတွင်းနိုင်ငံတွေအပါအဝင်နိုင်ငံအတော်များများကထောက်ခံဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွေရဲ့တင်ပြချက်တွေနဲ့ပတ်သက်လို့ကန့်ကွက်တာထောက်ခံတာမျိုးမရှိဘဲပြဿနာတွေကိုအပြုသဘောဆွေးနွေးဖြစ်ရှင်းတာကိုအားပေးကြောင်းသာပြောဆိုခဲ့ပါတယ်။မြန်မာရေးတင်ပြချက်တွေနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးမေးမြန်းကြတဲ့အထက်မှာအမေရိကန်ကတော့မြန်မာရေးမှာနိုင်ငံတကာကပုံမပြင်းပြင်းထန်ထန်တုံ့ပြန်ဆောင်ရွက်ဖို့အထူးကိုယ်စားလှယ်ရဲ့တိုက်တွန်းချက်ကိုလက်ခံကြောင်းနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေအပါအဝင်ခိုင်မာတဲ့ရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့တိုက်တွန်းခဲ့ပါတယ်။